မြန်မာနိုင်ငံရခိုင်ပြည်နယ်အတွင်းမှာစစ်ကောင်စီတပ်နဲ့အာရခတပ်တော် AA တို့ကြားမှာတိုက်ပွဲတွေပြင်းထန်နေတဲ့အချိန်မှာပဲမြန်မာနယ်ကြားစောင့်တပ် BGF တပ်ဖွဲ့ဝင်46ယောက်ဒီကနေ့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြီးတော့ထွက်ပြေးခိုလုံလာတယ်လို့ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကပြောပါတယ်မြန်မာဘက်ကထွက်ပြေးလာတဲ့နေကြားဆောင်တပ်ဖွဲ့ဝင်260ဟာလက်ရှိအချိန်မှာတော့လာရောက်ပြီးတော့ခိုးလုံနေကြပါတယ်လို့ဘင်္ဂလားဒေ့ရှ်နေကြားဆောင်တပ်ပြောရေးဆိုခွင့်ရှိသူရှာရီဖူအစ္စလမ်ကပြောပါတယ်ဖေဗူလာအစောပိုင်းတုန်းကလည်းမြန်မာနေကြားဆောင်တပ်အပါအဝင်စစ်သားတွေလူမှုဝင်မှုကြီးကြပ်ရေးဌာနကဝန်ထမ်းတွေနဲ့သူတို့မိသားစုဝင်စုစုပေါင်း330ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးခိုးလုံခဲ့ကြတာကိုမြန်မာနိုင်ငံဘက်ကရေးချောင်းကနေပြန်ပြီးတော့ပို့ခဲ့ပြီးဖြစ်ပါတယ်ရခိုင်ပြည်နယ်မှာလက်တလောဖြစ်ပေါ်နေတဲ့စစ်ရေးပြည်ပခန့်တွေတွင်မှာတော့တိုက်ပွဲတွေတွင်မှာအောင်နိုင်တဲ့အတွက် AA ကအ ਨੇ ဆုံးမျိုးပေါင်း10မျိုးလောက်ကိုထိန်းချုပ်ထားနိုင်ခဲ့ပြီးဖြစ်တဲ့အပြင်စစ်ကောင်စီရဲ့တပ်စခန်းအများအပြားကိုလည်းထိန်းချုပ်ထားနိုင်ပြီးဖြစ်ပါတယ်ရှင်